အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့မြို့ပြတတ်တာတွေ့ကြကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့ကျိုးစိုးနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးမှာလူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်ကောင်းတဲ့ပုံဥပမာလေးတွေအကြံပေးလမ်းညွှန်ချက်လေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ပြီးခဲ့တဲ့အပတ်တုန်းကလည်းလူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်ကောင်းတဲ့ relationship လို့ခေါ်တယ်နော်ဆက်သွယ်မှုပေါ့နော်ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုဘယ်လိုမြင်မလဲတခါကြလို့ရှိရင်အထင်အမြင်လွဲမှားတတ်တာလေးတွေရှိတယ်ရေရှည်မှာကြောက်ဒီဆက်ဆံရေး relationship อ่ะအဆင်မပြေရလေးတွေကြုံတွေ့နိုင်နေဆိုတဲ့အကြောင်းပြီးခဲ့တဲ့ဘက်ကလည်းကျွန်တော်ပြောခဲ့ပါတယ်ဒီတစ်ပတ်မှာကြာတော့လဲဒီ relationship ကိုပဲကျွန်တော်ပြန်ပြီးတော့ပြောမှာဖြစ်ပါတယ်ဒီတစ်ခါပေါ်ဝင်ရာကုပေါ်မှာထားတဲ့တက်ရောက်မှုပါတယ်တစ်ခါကြာလို့ရှင်ကြည့်ရဲဆိုတာလဲဟိုမိထားလို့မရဘူးဆိုတာဖြစ်ပါတယ်။နောက်တစ်ခါကြားလို့ရှိရင်ကိုယ့်ရဲ့ဘဝတက်တော့ကိုတီဆောက်နေတာပဲเนาะကိုလှုပ်ချင်တော့ကိုလှုပ်နေတာပဲဆိုပြီးအထင်တတ်ပြင်မယ်လေ။ပတ်ဝန်းကျင်ရဲ့လွှမ်းမိုးမှုဟာအင်မတန်ကြီးတယ်ဆိုတာလဲကျွန်တော်တို့မိထားလို့မရပါဘူး။တစ်ခါကြားလို့ရှိရင်ကိုကတော့ငါစိတ်နဲ့ငါကိုယ်နဲ့ငါဖြစ်ချင်တာငါသွားတယ်ဆိုပြင်မယ်လေ။တစ်ခါကြားရင်ပတ်ဝန်းကျင်ရဲ့ကြီးမားတဲ့လွှမ်းမိုးမှုဟာကျွန်တော်တို့ရဲ့အပေါ်မှာကျွန်တော်တို့မသိပဲနဲ့ရှိနေဆိုတာအဲအရာကိုကျွန်တော်တို့တစ်ခါကြိုက်မိနေတတ်ပါတယ်ကျွန်တော်လူကြီးသူမာတွေပြောပြောနေတဲ့စကားပုံလေးရှိရနော်တန်ငါနာနီတန်ငါမုတ်ဆူနာနီမုတ်ဆူအဲ့ဒါပုံချင်ရဲ့လွှမ်းမှုမှုကြီးရဲဆိုတော့ပြောရနော်တန်ငါနာနီဝါလူဟာတန်ငါတွေပဲဖြစ်သွားတယ်မုတ်ဆူနာနီဝါလည်းမုတ်ဆူပဲဖြစ်သွားဟလာအဲ့တော့ကျွန်တော်တို့ရဲ့ပုံချင်ကသူတို့ရဲ့ဟိုရည်ညွှန်းရာတစ်ခုခုနဲ့ကျွန်တော်တို့ကိုလွှမ်းမိုးလာမယ်ဆိုရင်အဲ့ဒီရည်ညွှန်းရာပဲနော်ကျွန်တော်တို့ကလိုက်ပြီးတော့သွားတက်တယ်ဆိုတဲ့သဘောပြောတာဖြစ်ပါဒီကိစ္စကိုလည်းစိတ်ပညာရှင်တွေကလည်းရာဂန်လုံးတော်တော်များများသဘောတူတယ်เนาะပြင်ပရဲ့လွှမ်းမိုးမှုတော်တော်များများဟာကျွန်တော်တို့ရဲ့ဘဝတတာပေါ်မှာရှိနေတတ်တယ်เนาะဟိုလွှမ်းမိုးမှုတော်တော်များများရဲ့ဓာတ်ကိုကျွန်တော်တို့ကခံနေရတယ်ဆိုတာအဲကျွန်တော်တို့သဘောပေါက်အခုခေတ်ဆိုလို့ရှိရင်တော့ကျွန်တော်ပူဆိုးတယ်အင်တာနက်တွေရှိတယ်ဟလာဟို TV ဆိုလို့ရှိရင်လည်း line မောင်းစုံရှိတယ်နိုင်ငံခြားလွှင့်တဲ့ line ဘယ်နိုင်ငံလွှင့်တဲ့ line လဲဟလာကိုပြည်တွင်းမှာလွှင့်နေတဲ့ line တွေဘယ်နဲ့ line အဲ့ဒီမှာကိုသဘောကျနှိမ့်ချတဲ့ဟာတခုကြည့်ပြီးသွားတဲ့ခါလူတရသဘောကြเนาะဟိုတလောလောကားပေါ်မှာတက်၈နှစ်၉နှစ်လောက်ရှိမဲ့ကလေးငယ်လေးတယောက်နဲ့အမေအိုကြီးတယောက်နဲ့เนาะကားပေါ်တက်လာကျွန်တော်ဘေးနားမှာလာထိုင်မြက်ကြည့်လိုက်တော့လေအမေအိုကြီးရဲ့လက်ခက်နွမ်းနွမ်းမှာပဲเนาะသူ့မိလေးလက်ဆွဲပြီးတော့အဲသူ့မိလေးမင်းနေအဲဖေါ်ဖေါ်ပါလက်ဆောင်ဝယ်ပေးရမလဲတဲ့ကလေးလေးဘာပြောတယ်အောင်မဲဖုန်းဝယ်ပေးတဲ့เนาะဖုန်းဝယ်ပေးတယ်သူ့အဖေါ်ရည်တယ်เนาะကျွန်တော်ဘေးရနေနားထောင်ဒီကလေးကဘာဖြစ်လို့များကစားစရာဘာဝယ်ပေးရမလဲလို့အဖွားကမေးတာနော်ဟိုချမ်းသာတဲ့မိသားစုကလည်းဟုတ်ပုံမရဘူးနော်ဟိုနွမ်းနွမ်းပပတဲ့ရပဲနော်တာမန်ဆိုတော့ကျွန်တော်စဉ်းစားဖုန်းဝယ်ပေးပါတဲ့ဖွားတဲ့တာဖုန်းလို့ဟန်းဆက်လိုချင်နေတဲ့နော်ဆိုသူ့အဖွားမေးတယ်အဲ့ဒါဘယ်လောက်လောက်ရှိလဲဆောင်းအဲ့နောက်ပိုင်းသူတို့မိဘနှစ်ယောက်ဇလန်းပါနော်ဒါမဲ့ကျွန်တော်ကဒီမှာတင်ပဝန်းကျင်လွှမ်းမှုဆိုတော့ကျွန်တော်ကောင်းဆုံးသဘောပေါက်ပါဘောဆိုဒီကလေးလေးကသူရဲ့ရက်ွက်ထဲမှာပဲဖြစ်ဖြစ်လာသူမျက်စိတွေမှာမြင်နေလူတွေတော်တော်များများသို့မဟုတ်သူနဲ့ရွယ်တူသို့မဟုတ်သူနဲ့နည်းနည်းကြီးတဲ့မတည့်မေးနေရဒီဖုန်းလိုပစ္စည်းမျိုးတွေဟာသူတို့အတွက်တိတ်ကောင်းတယ်တိတ်ကုန်ရှိတဲ့ကစားစရာတစ်ခုလိုမျိုးเนาะတုံးဆွဲနေတာကို तू မြင်ထားတော့ तू တောင်ပဲလိုချင်နေဆိုတာเนาะလွှမ်းမှုမှုအများကြီးခံပြီး तू ကိုယ်တိုင်လည်းဒီလွှမ်းမှုမှုတွေမှာပါကျင်တော့အဲသူ့အဖေါ်ကို तू ပူစားကျွန်တော်လည်းဖုန်းတစ်လုံးပေးပါစအဲ့တော့အဲ့ဒီလွှမ်းမှုမှုဟာဒါတော့ကလေးတယောက်ကစားစရာတစ်ခုလိုချင်တယ်လို့ကျွန်တော်ပြောလိုက်တဲ့ကိစ္စလေးမကြီးကြီးဒါမဲ့လေခါကြလို့ရှင်အဲ့ဒီလွှမ်းမိုးမှုပါကျွန်တော်တို့ရဲ့ဘဝမှာလည်းအင်မတန်ကြီးမားတဲ့ဖုံးကွယ်မှုဖြစ်တယ်ဆိုတာသတိထားဖို့အရေးကြီးပါတယ်တခါလေကြားလို့ရှင်ကျွန်တော်တို့ကကိုဖြစ်ချင်တာနဲ့နော်ဒါပေမဲ့ကိုတကယ်ဝါသနာပါတာကိုမှတကယ်အစွမ်းစားရှိတာကိုရဲ့ကိုလုံရင်တကယ်ဖြစ်လောက်မဲ့ဟာကိစ္စတစ်ခုဒါပေမဲ့ကိုပေါင်းသိနေတဲ့တငယ်ချင်းတွေဟာလုံနေတာအခြားတစ်ခုကျွန်တော်ကလည်းအဲ့တငယ်ချင်းတွေနဲ့ပေါင်းပြီးတော့သူတို့လုံနေတဲ့ဟာကိုလိုက်လုံနေရရင်လည်းကိုအဆင်ပြေလို့ထင်တာကျွန်တော်လုံရင်လည်းလုံနိုင်လို့ရလောက်တယ်လို့ထင်နေတဲ့အခြေအနေမျိုးလဲကျွန်တော်တို့ဘောအတတာမှာဖြစ်လာဥပမာအားဖြင့်ကိုကျွမ်းကျင်တာစက်တီပိုင်ပြင်တာနော်ငငယ်နဲ့လဲဝါသနာပါတယ်မူလီလေးတွေခွာလေးတွေခွင်လေးတွေနဲ့အလုပ်လုပ်တာဒါဆိုတော့သူ့ရဲ့ဝါသနာအားဖြင့်ဆိုတော့ तू ကဟိုအင်ဂျင်နီယာကျောင်းတက်ဟလာအင်ဂျင်နီပြင်တဲ့လူလို့ဒါ तू နဲ့ဝါသနာလဲထပ်တူကြတယ်နော်ဟိုအတမူဝမ်းကျောင်းလဲဖြစ်နိုင်တဲ့သူ့ရဲ့လမ်းကြောင်းဒါမဲ့သူ့ရဲ့ပေါင်းသိနေတဲ့တငယ်ချင်းတွေကတချင်းဆိုတာတအားဝါသနာပါကြတယ်ဟလာကေတာတီလဲကောင်းညာ तू လဲ never win ဆိုကြည့်ရလဲဟုတ်တယ်လို့ဟာဆိုရင်ငါ ဒီကောင်လေးနဲ့ပေါင်းပြီးတော့တရှင်းဆိုတဲ့အလုပ်လွတ်ရင်ကောင်းမလားအဲအဲ့တော့သူတို့တွေနဲ့ပေါင်းရင်သိရင်ဟာကိုယ့်ရဲ့သူတို့တွေရဲ့လွှမ်းမိုးမှုကကိုယ်မှာပါလာတာဟလားသဘောကျလာတဲ့ဟလားစင်ပေါ်တက်တဲ့ခါမှာအောက်ကပရိသတ်လက်ခုပ်တီးတာဆိုဟာငါလဲအဲ့တော့ကိုယ့်ရဲ့မူလပထမလမ်းကြောင်းကိုယ့်ဘာကိုယ်နော်ငငယ်တုန်းကပါတဲ့လမ်းကြောင်းကိုဟိုခင်ရမင်းရတငယ်ချင်းတွေနဲ့ပေါင်းပြီးသူတို့ရဲ့လွှမ်းမိုးမှုကကိုယ့်ဘာမှာအုပ်စုလာကိုကပါအဲ့ဘက်တည်းလိုက်လို့တကယ်တကယ်သွားလုပ်ကြည့်တော့ဟိုရေရှည်မှာလည်းအဆင်မပြေကိုလည်းတချင်းဆိုတာထွန်းပေါက်မဲ့လူလည်းမဟုတ်ဘူးကိုတကယ်ထွန်းပေါက်တာဟာမနက်တွေမူလီတွေနဲ့ဟလားအရာတွေဖြစ်ဆက်တွေပြင်လာဖြစ်သူတို့ရဲ့လွှမ်းမှုဒါဥပမာတစ်ခုပြောပြအဲ့တော့ TV ထဲမှာပဲကိုကြည့်တာပဲအင်တာနက်သုံးတဲ့ခါလည်းပူဆူဟလားလူများတွေလှုပ်ချင်အကုန်လိုက်လှုပ်ချင်တယ်အဲ့ဒါလွှမ်းမှုမျိုးကျွန်တော်တို့ခံရတာပဲလူများတွေဖုန်းကင်ခြင်းနဲ့ကိုလိုက်ကင်ခြင်းနဲ့ဟာလူများတွေအင်ကြီးအစ်စ်ဝဲကိုလိုက်ဝဲရင်လူများတွေကားစီးခြင်းကိုကားစီးခြင်းနဲ့လူများတွေဖအဲ့ဒီအရာတွေအားလုံးဟာကျွန်တော်တို့လာပြီးလွှမ်းမိုးတဲ့အရာပြီကျွန်တော်တို့ကဘဝအသက်တောင်မှာကိုယ့်အတွက်အကောင်းဆုံးသောပန်းနိုင်ကိုကိုရောက်နိုင်ဖို့အတွက်ဆိုရင်အဲ့ဒီလွှမ်းမိုးမှုကိုကျွန်တော်အနည်းဆုံးဖောက်ထွက်ရတယ်လူများတွေလက်ဖိတ်ဆိုင်လို့ကိုလိုက်ထိုင်တယ်လူများတွေအင်တာနက်ဆိုင်မှာဂိမ်းလိုက်ဆော့ရင်ကိုလည်းလိုက်ဆော့ခြင်းနဲ့ဟာဟိုနောက်ဆုံးဟိုလူများတွေအေးလာလာလို့ကိုလည်းအေးလာလို့ခြင်းမဟုတ်ဘူးကိုတကယ်ဝါသနာပါရလှုပ်ဖို့အတွက်ဆိုရင်တော့လူများတွေရဲ့ကိုယ့်ပေါ်မှာလာတဲ့လွှမ်းမိုးမှုတခါတလေလူငယ်ဖြစ်တဲ့အတွက်ပျော်စရာကောင်းတဲ့ဘဝအသက်တာတခုတည်ဆောက်ဖို့တည်းသွားတာအကြောင်းမဟုတ်ဘူးဒါပေမဲ့အမြဲတမ်းပဲလူများရင်းနဲ့လိုက်ပြီးကျွန်တော်တို့ဟိုလူများတွေလှုပ်တိုင်းကျွန်တော်တို့လိုက်လို့နေမယ်ဆိုရင်တော့ကျွန်တော်တို့ကလူများရဲ့လွှမ်းမှုမှုခံနေရပြီလို့မိမိကိုမိမိသဘောပေါက်ခင်နာမင်နာတငယ်ချင်းမိတ်ဆွေအာကိုယ့်ရဲ့ဆွေမျိုးပေါက်ဖို့ဒါတွေရှိပေမဲ့လည်းနောက်ဆုံးကိုယ့်ရဲ့ဘဝကိုကြတော့ကိုကဆုံးဖြတ်ပြီးတော့ကိုယ့်ဘဝကိုပြထားမှာဖြစ်ပါတယ်တော်မလို့ကိုဟာလူများတွေရဲ့လွှမ်းမိုးမှုလာပြီဆိုအဲ့ဒီလွှမ်းမိုးမှုစက်ကွင်းကိုလွတ်အောင်ကိုပါကိုအဲ့ဒီလွှမ်းမိုးမှုစက်ကွင်းเนี่ยနေဖောက်ထွက်ပြီးတဲ့အခါမှာသွားနိုင်မွေးရန်အတွက်အင်မတန်အရေးကြီးတယ်ဆိုတာပြောပြပါရစေအင်မတန်မှကမ္ဘာစာပေလောကမှာเนาะဩဇာတက်ရောက်တဲ့ပေါ်လိုကိုဟိုးဆိုတဲ့အဲစာရေးဆရာကြီးတယောက်ရှင်သူ့ရဲ့စကားကျွန်တော်အင်မတန်သဘောကျလူတွေကိုသွားရှင်းမပြနဲ့တဲ့လူတွေရတဲ့မင်းရှင်းပြတာနားမထောင်ခြင်းဘူးတဲ့သူတို့ကြားကျင်တော့ပဲသူတို့နားထောင်ခြင်းနဲ့နောက်တော့ကျွန်တော်ပြန်ပြောမယ်လူတွေကိုတော့မရှင်းပြနဲ့တဲ့လူတွေကမင်းရှင်းပြတာနားမထောင်ခြင်းနဲ့သူတို့ကြားကျင်တာကိုပဲသူတို့နားထောင်ခြင်းနဲ့သဘောပေါက်လားမသိနော်ဒီစကားလေးပုံမှာနည်းနည်းလေးစက္ကန့်အနည်းငယ်ပေးပြီးစဉ်းစားကြည့်လိုက်ဘယ်သူဖြစ်ဖြစ်ဘလောက်ကောင်းတဲ့ဟာဖြစ်ဖြစ်မကြားကျင်ဘူးနော်လူများကြီးလာရှိမယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီတိုင်းပဲကိုကြားကျင်တဲ့စကားကိုပဲကျွန်တော်လိုက်ပြီးနားလိုက်ပြီးနားထောင်ခြင်းတာအဲ့တော့ဘဝအသက်တာမှာလည်းဒီတိုင်းပဲဖြစ်ပါတယ်ပေါ်လိုကိုဟိုကတော့ကျွန်တော်တို့ဘာအားပေးလဲဆိုကိုလှုပ်ရှားရှိတာဆက်လှုပ်ပါတဲ့လူတွေတိတ်ပြီးတော့ရှင်းပြမနေပါနဲ့လူတိုင်းလူတိုင်းအတူတူပဲတဲ့ကိုကြားကျင်တဲ့အရာစကားကိုပဲနားထောင်ကျင်တာပါတဲ့ဟိုလူလာရှင်းပြတာအချိုးအချောင်းစီလျော်လာဒီလူလာရှင်းပြတာအဲ့ဒါနားမထောင်ကျင်ရပါဘူးတဲ့လူတွေကိုရှင်းပြပြီးတော့ခမရဲ့အချိန်တွေမဖြုံးပါနဲ့တဲ့ကိုပေါ်ကိုလှုပ်ရှားရှိရဆိုရှင်အဲ့ဒီအလုပ်ကိုပဲစူးစမ်းပြီးတော့အကောင့်ထဲပေါ်လိုက်ပါအဲ့ဒါဟာသိပ်ပြီးတော့ကောင်းနေစားပတ်ဝန်းကျင်ရဲ့လွှမ်းမိုးမှုကိုဖောက်ထွက်ပြီးတော့ကိုယ့်အလုပ်ကိုကိုယ်လုပ်ပြီးတော့ကိုယ့်ပန်းနိုင်ကိုကိုယ်ရောက်အောင်သွားဖို့ရန်အတွက်အင်မတန်အရေးကြီးပါတယ်ဆိုတော့ဒီစကားလေးနဲ့မိမောင်းထုတ်ပြလိုက်ချင်ပါတယ်ဒါကြောင့်မလို့နုပြိုတတ်တာအတုဇာကဏ္ဍဆိုတဲ့စီစဉ်လေးကိုနားထောင်နေကြလူငယ်လူရွယ်တွေရဲ့ဘဝတက်တာပါလေမိမိတို့ရဲ့ဘဝကိုမိမိတို့ပြထမ်းပြီးတော့မိမိတို့ရောက်ချင်တဲ့ပန်းနိုင်ကိုရောက်အောင်မိမိတို့ကိုယ်တိုင်ချီတက်ရမှာဖြစ်ပါတယ်အဲ့ဒီခါမှာပတ်ဝန်းကျင်နဲ့လွှမ်းမိုးလာတဲ့ဟိုလိုလို့ရင်ကောင်းမလားဒီလိုလို့ရင်ကောင်းမလားထက်စားလို့ရှင်ကိုယ့်ရဲ့ဘဝအတ္တအတွက်အဖြစ်နိုင်ဆုံးအနည်းဆက်နိုင်ဆုံးနဲ့ပဝန်းညာနဲ့ကိုယ်လွှမ်းမိုးလာတဲ့အရာတွေပေါ်မှာသူတို့ရဲ့လွှမ်းမိုးမှုပေါ်မှာကျွန်တော်တို့ကကြံ့ကြံ့ခံရက်တည်ပြီးတော့ကိုယ့်ရဲ့ရှောက်နေတဲ့ပန်းနိုင်လန်ခီချီလန်မယိုင်အောင်တောင့်ခံပြီးတော့ရှောက်တော့ပြန်အတွက်အင်မတန်အရေးကြီးပါတချို့လူငယ်လေးတွေတွေ့ဘူးပါတယ်တငယ်ချင်းမိတ်ဆွေတွေကိုခင်လို့ဆိုပြီးတော့ကြောင်းပြီးတယ်ပွဲရတယ်အလုပ်လုပ်တော့လည်းမလုပ်ချင်ဘူးဟလားတငယ်ချင်းတွေနဲ့ထိုင်လို့မပြီးဟလားအဲ့တော့နောက်ဆုံးအဲ့လူငယ်လေးတယောက်ကျွန်တော်တွေ့ဘူးတယ်သူကတငယ်ချင်းတွေတိတ်ခင်တယ်နော်တောင်းစီမဖြတ်နိုင်နေမတွေ့ရမနေနိုင်သူတငယ်ချင်းတွေတယောက်ပြီးတယောက်အလုပ်ရပါသူကမရဘူးနောက်ဆုံးချစ်စီမတငယ်ချင်းတွေအကုန်ကုန်ပြီးအကုန်အလုပ်ရပါသူတယောက်ပဲကြံပြီးရောင်းချရတယ်ဟလားအတက်ကလည်းအဲ့ကြားမှာ3-5-6နှစ်ကုန်သွားတော့နော်ဂလူးဂလန်ဖြစ်သွားဆိုသူကျွန်တော်ပြောမင်းဘာဖြစ်လဲကျွန်တော်တငယ်ချင်းတွေကိုခင်လို့တယ်ဟလားသူတို့နဲ့ပဲလိုက်ပြီးတွေ့ပဝန်းကျင်ရဲ့လွှမ်းမိုးမှုရဲ့နောက်ကူသူဟာလက်အမှန်မဟုတ်ဘူးခင်လားဘယ်ချိန်တွေ့တွေ့ရတယ်တွေ့လို့ရတသက်လုံးတွေ့လို့ရဒါမဲ့လေကိုယ့်ရက်တီချက်ထဲမှာပဲတွေ့ရမယ်ကိုယ့်အလုတ်သွားစရာရှိတာသွားမယ်ကိုယ့်ကြောင်းတက်စရာရှိတာတက်ကမယ်တငယ်ချင်းတွေတွေ့ရမယ်အချိန်တွေ့ရမယ်အဲ့လိုမျိုးကိုယ့်ရဲ့ခြေလမ်းကိုခိုင်ခံ့မြဲမြံအောင်ထားပြီးတော့ အဲ့ဒီအခြေလမ်းတိုင်းရှောက်သွားလို့ရှိရင်တော့ကျွန်တော်တို့ရဲ့ပန်းနိုင်ဟာမလွဲမသွေတွေ့ရမယ်တငယ်ချင်းတွေလည်းမိတ်မပြတ်ဆွေမပြတ်တစ်တလုံးပျော်ရွှင်စွာနဲ့ပေါင်းလို့ရမယ်ဆိုတာသဘောပေါက်နားလည်ရပါဒါကြောင့်မလို့ဘယ်သူ့မှကျွန်တော်တို့ဘာမှရှင်းပြရမလို့ကိုယ့်ရဲ့ပန်းနိုင်ကိုရောက်အောင်ကိုတက်တက်ကြည့်ပြီးတော့ကိုယ့်ရဲ့စိတ်ကိုခံနိုင်တာကိုယ့်ရဲ့ခြေကိုခံနိုင်ထားပြီးတော့အဲ့ဒီပန်းနိုင်ကိုရောက်အောင်ရှောက်လန်းနိုင်ကြတဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဒီနေ့ကနေပြီးတော့အကြံကောင်းလေးပါလိုက်ချင်ပါတယ်ကျွန်တော်ရဲ့အနုပြုတတ်တာအတုဇာကနာအစီအစဉ်ကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်လည်းလူငယ်လူရွယ်အရောက်စီရန်ကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကတော့ဒေဇာဖြစ်ပါတယ်အနုပြုတတ်တာအတုဇာကနာအစီအစဉ်တင်ဆက်သူဖြစ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာI'm a dreamer.